ရန်ကုန်တိုင်းဒေသကြီးဆွေးအဖွဲ့ကိုအကြီးညိုပြက်အောင်ရေးသားခဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီထိန်သိမ်းခံနေရတဲ့11 Media Group ကတင်းတောက်3ယောက်ကိုဒီကနေ့ရန်ကုန်တိုင်းဒေသကြီးကြောင်မင်းမြို့နယ်တရားရုံးမှာရုံးထုတ်ဖြစ်စေပါတယ်တင်းတောက်ဒီဘက်ကအာမခံရဖို့လျှောက်ထားခဲ့ပြီးအာမခံပင်းပီးကိုတော့အောက်တိုဘာ26ရက်နေ့တောက်ကြနေ့မှာအနှင်းချမယ်အကြောင်းအကျိုးဆောင်ရှုမြင်တွေကပြောပါတယ်ဒီအကြောင်းကို VOE မြန်မာပိုင်းတင်းတောက်ကိုထည့်အောင်ခန့်ကတင်းပေးပို့ထားပါတယ်ရှင
်တင်းတောက်၃ယောက်ကိုရုံးထုတ်စစ်ဆေးရတဲ့ပတ်သက်လို့11 Media Group တင်းတောက်ဒီဘက်ကရှင်းနေဖြစ်လိုက်တာဆောင်ရွက်ပေးတဲ့ရှင်းနေဦးကြီးမိကခုလိုပြောပါတယ်
အော်တည့်ရလို့စစ်တယ်နောက်တည့်ဆွဆွဲခံရတဲ့လူ၃ယောက်ဂျာနယ်လစ်သမား၃ယောက်ကအာမခံလျှောက်တယ်ပေါ့နော်အဲဟိုကနေ26ရက်တောက်ကြနေမှာအမိန့်ချမယ်နော်အဲပြီးရင်တရေလိုဆက်စစ်မယ်အဲတရေလိုကအခုပထမတရေလိုတိုင်ကြတဲ့လူကိုမပြီးသေးဘူးအဲသူကလူပြည့်တက်တဲ့9ယောက်တင်လာတယ်9ယောက်နော
်တန်းကြီးတာကြီးဆိုအဖွဲ့ကိုပြည်သူများကအကြီးညိုပြက်ပြီးအယုံကြီးမဲစီတယ်ဆိုတဲ့အချက်နဲ့လေသမီဒီယာဂရုကအေဒီတာချုပ်တာဝန်ခံအေဒီတာနဲ့သတင်းကောက်ချုပ်3ယောက်ကိုတန်းကြီးတာကြီးဆိုအဖွဲ့ရဲ့ပြောကြားရေးမှူးဦးအောင်ကျော်ခိုင်ကတရလိုလို့အမှုဖွင့်ထားတာဖြစ်ပါတယ်ဒီလိုသတင်းတော့တုံးဖန်းစည်းခံရတဲ့ပေါ်မြမသတင်းမီဒီယာကောင်စီပါဝင်နိုင်ငံတကာကကန့်ကွက်ထားသလိုဒီလိုဖန်းစည်းရတဲ့အတွက်မြမဒီမိုကရေစီအပြောင်းလဲအတွက်လည်းစိုးရိမ်စရာဖြစ်တယ်ဆိုရဲဝေဖန်ချက်တွေလည်းထွက်ပေါ်နေပါတယ်ဒီနေ့တာဝန်ယူနေတရားရုံးကိုရောက်လာတဲ့ကြီးမွန်သတင်းစာတိုက်ပိုင်ရှင်အောင်ဖြစ်တဲ့ဒေါ်မြင့်မြစင်ကသတင်းသမားတွေကိုဖန်းစည်းရပေါ်သူ့အမည်ကိုခုလိုပြောပါတယ
်တာဝန်ပြုချက်တွေရည်အန်တီတို့သတင်းနောက်ကမှလုံးဝမဖြစ်သင့်ဘူးလို့ပဲအန်တီခင်နေလေအန်တီယုံကြည်လဲယုံကြည်တယ်မဖြစ်လဲမဖြစ်သေးဘူးအဲ့ဆိုရဘောကွယ်နော်ဟောဘာလို့အန်တီကသတိပါလိုက်ပုံမှာဟာအန်တီတို့ထူထောင်နေတဲ့ဒီတိတ်မှုသတင်းသားလိုက်ဒီပုံမှာပဲနေလာပြီးတော့အားလုံးဟာလေးဟိုသတင်းသမားတွေဆိုရင်အားလုံးကိုစားခြင်းလို့ပဲမိသားစုလို့ပဲကိုသဘောထားတယ်အခုလိုကြားလေတော့တော်တော်လေးအန်တီတိတ်ထိခိုက်တယ်။နောက်ပြီးတော့ဒီခစ်ဒီလိုအခါမှာကိုကြီးကဒီလည်းဘာမှဟုတ်တာလည်းမဟုတ်ဘူးဒီဟိုအစိုးရကြီးကိုကော်ပြီးတော့ဟိုကလုံနေတာလည်းမဟုတ်ဘူးဟိုဘာလဲဥမျိုးဝင်လက်ချက်တုန်းကတောင်းမှာပဲသူတို့ရေးတာပဲလေတဲ့ကိုပြောတာဘာမှကြည့်ကြတာလည်းမဟုတ်ဘူးကွာတန်းကြည့်ကြည့်လေဒုက္ခဖြစ်သွားတာလည်းမဟုတ်ဘဲနဲ့အချင်းချင်းကိုဒီလိုလေးဟိုအမြင်မကြောက်ဘူးလို့ထင်တာပဲနော်ကိုဓာရီကိုအန်တီကျုံလည်းမကြောက်ဘူးကြားရတယ်လည်းလည်းသိမချမ်းတော့
11 Media Group တရင်တော်ကဖန်ကြီးခံရတဲ့ပတ်သက်လို့နေစည်းမချသတင်းတော်များအဖွဲ့ကြီးညာချက်မှာဒီမိုကရေစီအတွင်းကုပြောင်းမှုကြိုးပမ်းနေရဆိုတဲ့မြန်မာနိုင်ငံမှာမိမိလုပ်ကြတဲ့သတင်းတော်တွေကိုဖန်ကြီးရေးရဆိုတာလက်ခံရမရှိဘူးလို့ဖော်ပြထားပါတယ်အခုလိုမြန်မာနိုင်ငံမှာသတင်းမီဒီယာပေါ်အစိုးရဝင်ရောက်ဆွတ်ဖက်မှုမျိုးဟာတရားဥပဒေစိုးမိုးနဲ့ပုံပြီးအလံဝေးစီတဲ့လုပ်ရဖြစ်သလိုသတင်းလွတ်လပ်ခွင့်ကိုလည်းမလေးစားရောက်တယ်လို့ဖော်ပြထားပါတယ်။11 Media သတင်းသမားတွေကိုဖမ်းဆီးမှုဟာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထိပါတဲ့လုပ်ရဖြစ်ပြီးဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်ဆန်တဲ့အစိုးရတွေရဲ့လုပ်ရမျိုးနဲ့ပုံပြီးနှီးစက်လာတယ်လို့နိုင်ငံတကာသတင်းမီဒီယာအဖွဲ့ကြီးဖြစ်တဲ့ International Press Institute IPI ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။